ိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေတဲ့အတွက်ဒီနှစ်တကြံပွဲတော်မှာခါတိုင်းနှစ်တွေကလို့မြို့တော်ဝင်မန်တပ်တွေလုံမှာမဟုတ်သလိုမန်တပ်တွေစောက်ပြီးစီစီကာကာမလုပ်ဖို့တာဝန်ရှိသူတူကပြောပါတယ်။ဒီကိုရိုနာဗိုင်းရပ်စ်အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကြာသာရေးနေ့ကဥဆောင်ကျင်းပတဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းက VOA ကိုအခုလိုပြောလိုက်တာပါ။ VOA ဗိုင်းရပ်စ်အရေးသတင်းမှဖြန့်သူတွေကိုအရေးယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်ဆုစုကဆက်ပြောပြပါမယ်ရှင်။
အခုနှစ်ဧပြီလကုန်အထိလူစီကားတဲ့ပွဲလန်းသဘင်တွေကိုမလုပ်ဖို့အစိုးရကဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြန်ကြားရေးဌာနကဒုတိယဝန်ကြီးဦးအောင်လှထွန်းက VOA ကိုပြောပါတယ
်အဓိကတော့ကျွန်တော်တို့ကအများပြည်သူကိုဧပြီလကုန်အထိမှာလူစီကားတဲ့ပွဲလန်းသဘင်တွေအခမ်းအနားတွေမလုပ်ဖို့တော့ပါအဲ့ဒါမိတ္တရခံပန်းကျမှာပေါ့အဓိကဒီစကြံထုတ်ပါတော့ဆိုတော့ကလေညီကလေးစူရဲအဲ့ဒီအချိန်မှာကျတော့ finance ကပို့ပြီးတော့ရှင်းတဲ့အနေထားရှိတာပေါ့နော်အဲ့ဒါကြောင့်အဲ့ဒီကာလလေးမှာထောက်ကူလို့ပါ
အခုလိုဆုံးဖြတ်လိုက်တာကကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်ဖြစ်ပြီးတကြံပွဲတော်ကိုလုံးဝမပြုလုပ်ဖို့တားမြစ်ပိတ်ပင်လိုက်တာမျိုးမဟုတ်ဘူးလို့လည်းအခုလိုပြောပါဗျ။တကယ
်တော့မန်နေတွေပါတယ်မဆောက်ဘူးပေါ့ကွာ။ဒီစီကောင်မလုပ်ဘူးတော့မလုပ်ဘူး။ဆိုတော့တကူရတခါကူဟာနဲ့ကိုဒီပါတာရေးသဘောရလုပ်တာတွေကတော့ကျွန်တော်တို့မပိတ်ပင်ပါဘူးကွာ။အဲ့ဒီသဘောတရားအောင်မလဲစိုးရင်ရပါတယ်။မန်နေတွေဆောက်ပြီးတော့လေပိတ်ပြီးတော့စီစီကကလည်းမကျင်းတော့ဘူးအဲ့ဒါလေးကိုပြောတာပါဗျ။အရင်တော့က
ဆိုရင်တော့ဒီရန်ကုန်မြို့တော်ဝန်မန်တပ်တို့မန္တလေးမြို့တော်ဝန်မန်တပ်တို့ဆိုတာအစင်လာရရှိရလေ။အခုကတော့ဒီအစိုးရမန်တပ်တွေပိုင်းရောဆရာ။
ကျွန်တော်မရှိတော့ပါခင်ဗျာအဲ့ဒါတော့အသေးစားပြောနိုင်ပါမယ်
COVID-19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးပြည်သူတွေကိုအထိတ်တလန့်ဖြစ်အောင်သတင်းအမှားတွေဖြန့်တဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူသွားဖို့အတွက်အခုအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ဦးအောင်လှထွန်းကပြောပါတယ်
။အများပြည်သူအထိတ်တလန့်ဖြစ်အောင်လုံခြံဖန်တီးထားတဲ့သတင်းတွေဖြန့်ချီတာကိုလည်းကျွန်တော်တို့အဲ့ဒါကိုဟန်တာကာကွယ်ဖို့အလေးနဲ့ဆောင်ရွက်နေကြပါတယ်။အဲ့ဒါကိုလည်းဖြည်းဖြည်းချင်းအရေးယူမယ်လို့လည်းကျွန်တော်တို့ဆုံးဖြတ်ကြပါတယ်ခင်ဗျာ
။ကျမအင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့ကြာတာပတိညာ၈နာရီသတင်းထုတ်ပြန်ချက်အရCOVID-19 စောင့်ကြည့်လူနာသစ်14ဦးကိုသက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိကုသပေးနေပြီးအခုချိန်ထိကိုရိုနာရောဂါဓာခွဲအတည်ပြုလူနာမရှိသေးဘူးလို့ဖော်ပြထားပါတယ်။ COVID-19 ကိုရိုနာရောဂါကိုကမ္ဘာကပ်ရောဂါအဖြစ်သတ်မှတ်လိုက်ကြောင်း WHO ရဲ့ညွှန်ကြားရေးမှူးကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပဲပြောခဲ့ပါတယ်။ဒီရောဂါကူးစက်ခံနေရတဲ့နိုင်ငံပေါင်းဟာလည်း100ကျော်နေပြီဖြစ်ပါတယ်။ကူးစက်နှုံးနဲ့တည်ဆုံးသူတက်နေတဲ့နိုင်ငံတွေမှာဒီယောဂါကိုထိန်းချုပ်နိုင်မှုအတွက်အသွားအလာတွေကိုလည်းပိတ်ထားလိုက်ပြီးအချိန်မြင့်ဆောင်ရွက်နေကြတာပါတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း124နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ12ရက်နေ့မှာထွက်ရှိထားတဲ့စီးရင်တွေအရလူပေါင်း32,000ကျော်ကူးစက်ခံထားရပါတယ်စုစုပေါင်းတည်ဆုံးသူကတော့4,800ကျော်သွားပြီးဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်